ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့ Scott Morrison ကသူ့ဆောင်နေညီမအစိုးရအနေနဲ့လူလူကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းသွားမယ်အကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မြက်ခွက်ရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တွေဖြစ်ကျန်းသစ္စာကျေးဇူးတာဝန်ယူခဲ့တာပါ။အစိုးရရန်နေရပုံမှန်တိုင်းလက်ပတ်နေကြောင်းဩစတြေးလျလူလူကိုအမှားကန်စကားပြောကြပြီးဝန်ကြီးချုပ်တွေကပြီးခဲ့တဲ့ရင်ပတ်တွင်ဝန်ကြီးချုပ်ဟောမက်ကွန်တန်ဘူးကိုအာနာယလစ်ဘရယ်ပါတီတွေကဆန့်ကျင်ရာကနိုင်ငံရေးပြဿနာတွေပေါ်ခဲ့တာကိုရှောင်ရှားဖို့လည်းကြိုးစားခဲ့ပါတယ်။ဒီနေ့မဲခွဲရမှာတော့ပြည်ရေးဝန်ကြီးပီတာတန်တန်ကို55မဲ40နဲ့အနိုင်ရလိုက်တယ်လို့ပထမတစ်ချိန်မဲခွဲရမှာလည်းနိုင်ငံချိုင်းဝန်ကြီးဂျူလီဘစ်ရှော့ကိုအနိုင်ရခဲ့တာပါ။ဗနိုင်းဝန်ကြီးဟောင်းကနေဝန်ကြီးချုပ်စ်ဖြစ်လာတဲ့မော်ရစ်ဆန်ကတော့အစိုးရရဲ့မူဝါဒတွေပြောင်းလဲလို့ဖို့ရှိမရှိမေးမြန်းမှုကိုတော့ဖြေချဖို့ငြင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဟောင်းတန်ဖိုးကတော့ဝန်ကြီးချုပ်စ်ရွေးချယ်မှာပြန်လည်မပါဝင်တော့ပဲရာထူးကော်ရောနိုင်ငံရေးအရပါထွက်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့လွတ်တော်ရွေးကောက်ပွဲမှာတိုင်ခင်ကွန်ဆာဗေးတစ်ဝါဒီအစိုးရကနိုင်ငံရေးတပ်ဖွဲ့တွေကလည်းဝန်ကြီးချုပ်စ်ရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။စက်တနစ်စတိုက်ဝန်ကြီးချုပ်တာဝန်ယူခဲ့ဘူးတဲ့ဂျွန်ဟောဝတ်2009ခုနှစ်မှာတာဝန်ကအနားယူခဲ့ပြီးနောက်ပိုင်းဩစတြေးလျမှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေနဲ့ကြုံနေရတာပါ။ဝန်ကြီးချုပ်ဟောဝတ်နောက်ပိုင်းဝန်ကြီးချုပ်6ယောက်တာဝန်ယူခဲ့ဘူးပေမဲ့ဝန်ကြီးချုပ်3နှစ်တန်းအဖြစ်တာဝန်ယူရသူတယောက်ကတော့တယောက်မှမရှိခဲ့ပါဘူး။ပါတီတွင်နိုင်ငံရေးပြဿနာတွေကြောင့်လက်ရှိအာဏာရလစ်ဘရယ်ပါတီနဲ့လီဘာပါတီတို့အပြန်အလှန်အာဏာရခဲ့ကြတာလည်းဖြစ်ပါရဲ့။